2020ပြည်နှစ်အမေရိကန်သမ္မတရွေးကောက်ပွဲရလဒ်ကိုပယ်ဖျက်ရေးကြံစည်မှုဆွဲချက်တွေအတွက်လာမယ့်မတ်လမှာသမ္မတဟောက်တွန်နဲ့ထရန့်ကိုအမှုစစ်ဆေးမှဖြစ်ကြောင်းဖက်ဒရယ်တရားသူကြီးကတနင်္လာနေ့မှာအမိန့်ချလိုက်ပါတယ်။အစိုးရရှင်းနေတွေနဲ့သမ္မတဟောက်ထရန့်ရဲ့ရှင်းနေတွေအစိုးပြုတဲ့ရက်တွေကိုဖက်ဒရယ်တရားသူကြီးတန်ယာချက်ကန်ကပယ်ချလိုက်ပြီးမတ်လ၄ရက်နေ့မှာအမှုစစ်ဆေးမယ့်အကြောင်းသတ်မှတ်တာဖြစ်ပါတယ်။အစိုးရရှင်းနေတွေဘက်ကတော့လာမယ့်ဒီဇင်ဘာလအတွင်းမှာဂျူရီတွေရွေးချယ်ပြီးဇန်နဝါရီလ2ရက်နေ့မှာအမှုစစ်ဆေးဖို့အဆိုပြုခဲ့ကြတာပါ။သမ္မတဟောက်ထရန့်ရဲ့ရှင်းနေတွေကတော့2026ခုနှစ်ဧပြီလအထိဆိုင်းငံ့ထားရေးစူးစမ်းခဲ့ကြပါတယ်။ Republican သမ္မတကိုယ်စားလှယ်လောင်းနေတဲ့မှာဦးဆောင်နေတဲ့ထရန့်ကို2024ခုနှစ်သမ္မတရွေးကောက်ပွဲစည်းရုံးမှုကာလအလယ်မှာအမှုစစ်ဆေးမဲ့အကြောင်းဖက်ဒရယ်တရားသူကြီးချတ်ကန်ကတနင်္လာနေ့ကြားနာမှုအတွင်းမှာဆုံးဖြတ်တာဖြစ်ပါတယ်။ပြည်내တရားစင်ကျော်မှမင်းဆန္ဒရှင်တွေကသူတို့ရဲ့ပါတီရဲ့ကိုယ်စားလှယ်လောင်းကိုမဲပေးချမဲ့ Super Tuesday လို့ခေါ်ကြတဲ့မဟာအင်္ဂါနေ့မတိုင်ခင်တရက်လို့မှအမှုစစ်ဆေးမှာဖြစ်ပါတယ်။အမေရိကန်အစိုးရကိုလိန်ညာဖို့ပူပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဲချက်အပြင်တရားစီရင်ရေးကိုနှောက်ယှက်ဖို့ပူပေါင်းကြံစည်ခဲ့တဲ့ဆိုတဲ့ဆွဲချက်တွေအပါအဝင်အမှု၄ခုနဲ့သမ္မတဟောင်းထရန့်တရားစွဲဆိုခံထားရပါတယ်။ဒေါ်နယ်ထရန့်ကတော့သူ့မှာအပြစ်မရှိဘူးလို့ထွက်ဆိုထားပါတယ်ရှင်။